ဗြိတိန်နိုင်ငံမှာစနေနေ့ကလူခဏဦးတည်ဆုံးပြီး50လောက်ဒဏ်ရာရခဲ့တဲ့တိုက်ခိုက်မှုဖြစ်ပွားခဲ့ပေမဲ့အာဏာပိုင်တွေကလုံခြုံရေးအဆင့်ကိုမမြင့်တင်ပဲဒုတိယအဆင့်မှာပဲဆက်ပြီးထားထားပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်းဆန်းစုကြည်ဦးဆောင်တဲ့မြန်မာကိုယ်စားလှယ်ဖွဲ့ဟာကနေဒါဝန်ကြီးချုပ်ရဲ့ဖိတ်ကြားချက်နဲ့တနင်္လာနေ့ညမှာပဲကနေဒါနိုင်ငံကိုချစ်ကြည်ခီစတင်ထွက်ခွာသွားပါပြီ။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှတ်ခွန်နေ
။ကောင်းပါရှင်။အခုမနက်ကနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးမြန်မာနဲ့နေဆက်ထိုင်းနိုင်ငံမဲဆောက်မျိုးကကုန်တင်ကတစဉ်တိမ်မောက်ရွာကနေမြမအလုသမာ20ဝန်းကျင်ထိမ့်သိမ်းခံထားရပါတယ
်။စီတာနဲ့ပလိတ်တဲ့သူတို့လည်းအဲ့ဒီအလုသမာလေးအလုံးပေါ့နော်သူကဝိုင်းထားလိုက်တယ်ပေါ့နော်။အဲလူကုန်ကိုဖိမကြောက်တော့ပေါ့အဲ့ဒ
ီထိုင်းနိုင်ငံသားတူရဲ့ပြောပြချက်နဲ့တူအခြေအနေပြေဆုံးကိုထုတ်လွှင့်ပေးသွားမှာပါ။အဲ့ဒီနောက်တနင်္လာနေ့မနက်ခင်းတိုင်းနှာစင်နေကြမြမရေးဆွေးနွေးခန်းမှာတော့မြမလူငယ်တွေကိုကိုကိုယုံကြည်မှုရှိလောက်အောင်ပညာရေးစနစ်ကနေပြုထောင်ပေးဖို့အကြံပြုထားတဲ့တသက်စာတရုတ်ဆောင်တစ်တယောက်ရဲ့နဲ့ဘူယိုရီတွစ်ဆုံမိမြန်ခန့်ကိုနားဆင်ရပါမယ်ရှင်။ဒုတိယပိုင်းအစီအစဉ်မှာတော့မြန်မာပြည်ကပေးစာနဲ့ပြည်တွင်းသတင်းသုံးသပ်ချက်တွေအပြင်ကမ္ဘာတစ်လွှားကထူးခြားစံပြတဲ့သတင်းအစုံလင်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။ဒီလိုအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးနောက်ဆုံးရထားတဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ဦးစံမှုဝေတို့ကကြီးညာပါမယ်ရှင်။
ဗြိတိန်နိုင်ငံမှာစနေနေ့ကခဏဦးတည်ဆုံးပြီးလူ50လောက်ဒဏ်ရာရခဲ့တဲ့လန်ဒန်တံတားနဲ့ဘိုရိုစီအတိုက်ခိုက်ခံရမှုတွေရှိခဲ့ပေမဲ့အကြမ်းဖက်ချင်းချမှုအနေနဲ့အဆင့်ကိုပြန်ပြီးမတိုးပဲဒုတိယအဆင့်ဖြစ်တဲ့ severe အဆင့်မှာပဲဆက်ပြီးထားရှိပါတယ်။လန်ဒန်တံတားဘော်ကလူသွားလမ်းမှာအလုံးပိတ်ဗန်ကားတစ်စီးကလမ်းဘော်ကလူတွေကိုဝင်တိုက်ခဲ့ပြီးကားဘော်ပါသူတွေကတံတားနားကဈေးထဲမှာတွေ့တဲ့လူကိုဓာတ်နဲ့လိုက်ပြီးထိုးခဲ့တာဖြစ်ပါတယ်။အခင်းဖြစ်ပွားမှုကြောင့်လူခဏဦးတည်ဆုံးခဲ့ရပြီး48ဦးဒဏ်ရာရတယ်လို့လန်ဒန်ရဲကပြောပါတယ်။တိုက်ခိုက်ခဲ့သူ၃ဦးစလုံးကိုရဲတွေကပြစ်တက်ခဲ့တာဖြစ်ပြီးသူတို့ဟာနောက်ွယ်ကနေကြိုးကင်သူမရှိကြောင်းရဲတွေကယုံကြည်တဲ့အတွက်အကြမ်းဖက်အနေနဲ့ချင်းချောက်မှုအဆင့်ကိုအမြင့်ဆုံးဖြစ်ဖြစ်တဲ့ critical အဆင့်ကိုမတိုးခဲ့ဘူးလို့ပြည်ထောင်စုဝန်ကြီး Amber Rudd ကတင်းငွေနေမှာပြောပါတယ်။မေလ22ရက်နေ့က Manchester အားကစားရုံမှာ American Pop အဆိုတော်Ariana Grande ရဲ့ဂီတဖျော်ဖြေမှုပြီးအသေးခံဘုံခွက်တိုက်ခတ်မှုကြောင့်ရှာဖွေစုံစမ်းမှုတွေလုပ်နေစဉ်အတွက်မှာဗြိတိန်နိုင်ငံမှာတပတ်ကြာလုံခြုံရေးအဆင့်ကိုအမြင့်ဆုံးဖြစ်ပြထမ်းခဲ့တာဖြစ်ပါလေ။ဗြိတိန်ဝန်ကြီးချုပ် Theresa May ကလန်ဒန်တံတားနဲ့ Borussia တိုက်ခတ်မှုအပအဝင်ပြီးခဲ့တဲ့3လအတွင်းဗြိတိန်နိုင်ငံမှာအကြမ်းဖက်ဝါဒဆွဲတိုက်ခတ်မှု3ကြိမ်ဖြစ်ခဲ့တာဟာ Islam အစိုးရမကောင်းစွာအတွေးခေါ်ကနေပောက်ဖွားတာလို့တနင်္လာနေ့မှာပြောပါလေ။နိုင်ငံရေးအကြမ်းဖက်ဝါဒကိုလက်တင်ခံမှာမဟုတ်တဲ့အတွက်လူမှုဝန်ဆောင်မှုပြန်လူမှုအတိုင်းဝိုင်းတစ်ခုလုံးမှာပါအစိုးရဝါဒကိုဖော်ထုတ်ချေမှုမှုလို့ကြောင်းနဲ့ဒါရီဆက်ရှိဖို့မလိုတော့ဘူးလို့လည်းပြောပါတယ်။စနေနေ့တိုက်ခတ်မှုကမန်ချက်စတာကလူ22ဦးတေဆုံးခဲ့တဲ့တိုက်ခတ်မှုနဲ့ရောမတ်စလာဝက်စ်မင်စတာတံတားဘော်ကတိုက်ခတ်မှုနဲ့ပါဆက်ဆက်မှုရှိဖို့မရဘူးလို့လည်းဝန်ကြီးချုပ်မေကပြောပါတယ်။ဒါပေမဲ့အကြမ်းဖက်ဝါဒကလည်းအကြမ်းဖက်ဝါဒကိုမွေးဖွားပေးတာမို့တယောက်လုံးကြီးကိုနောက်ကျောက်ကပုံတူကူးချနေတာလို့ပြောပါတယ်။စနေနေ့တိုက်ခတ်မှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေအများဆုံးလှုပ်ဆောင်နေတာဖြစ်ပြီးတနင်္လာနေ့မနေ့ပိုင်းကလန်ဒန်အရှေ့ပိုင်းမှာဝင်ရောက်စီးနှင်းမှုတွေကလည်းလူပေါင်း12ယောက်ကိုဖမ်းဆီးခဲ့တယ်လို့အကြမ်းဖက်နှိမ်နင်းအဖွဲ့အရာရှိတွေကပြောပါတယ်။